မင်္ဂလာပါခင်ဗျာကျွန်တော်လော်နီဆန်းလည်းပါကျွန်တော်မင်းတန့်ရဲ့တော့ပြင်ဆရာနဲ့အလကားလို့ဆိုရဲစောင်းထက်ကနှက်ကလေးဆိုရဲအစေးလေးတစ်ပုဒ်ကိုဖတ်ပြပေးခြင်းပါတယ်နှက်ကလေးနှက်ကလေးကတကယ်နှက်ကလေးတကောင်မဟုတ်တာကိုပဲကို့မှာဝမ်းသာလို့မဆုံးဖြစ်နေမိတယ်သူသာတကယ်နှက်ကလေးတကောင်ဆိုရင်သူ့စီစာရီရေးပို့လို့ဘယ်ရနိုင်ပါမလဲခုတော့ကိုသူ့စီကိုစာရီရေးလို့ရတယ်သူကလည်းစိတ်လိုလက်ရရှိရင်ပြန်စာရီပို့တတ်သေးတယ်တကယ်ကိုပျော်စရာပဲစာရီအကြောင်းပြောရင်းနဲ့စကားဆက်မိလို့တလက်စာရီပြောရရင်ကိုကငှက်ကလေးစီစာရေးတဲ့အခါဘယ်တော့မှမေးခွန်းတွေထည့်မရေးဘူးသူ့စီကပြန်လာတဲ့စာရီမှာလည်းဘယ်တော့မှမေးခွန်းတွေမပါလာတတ်ဘူးကိုနဲ့ငှက်ကလေးနဲ့ဟာမေးခွန်းတွေမထုတ်ကြဖို့ပါဇက်ကထုတ်မပြောဘဲစိတ်ထဲကအလိုလိုသဘောတူထားကြသလိုပဲဒီတော့လေကိုနဲ့ငှက်ကလေးရဲ့စာတွေကိုဂျားကနေတယောက်ယောက်ကဖောက်ဖက်မယ်ဆိုပါစို့အဲ့ဒီလူအနေနဲ့မေးခွန်းတစ်ခုတလေမှမတွေ့ရတဲ့အတွက်စိတ်ပြတ်သွားမလားတော့မသိဘူးတခါလဲရှင်းအောင်ပြောထားရမယ်ဆိုရင်ကိုကငှက်ကလေးရဲ့ပိုင်ရှင်မဟုတ်ဘူးသူ့ကိုထိန်ချောင်းသူလည်းမဟုတ်ဘူးသူ့ရဲ့အစေခံလည်းမဟုတ်ပြန်ဘူးသူနဲ့ကိုနဲ့ကြားမှာပတ်သက်မှုတစ်ခုကတော့ရှိတာပဲဆိုပေမဲ့လေကိုကအဲ့ဒီပတ်သက်မှုကိုစိတ်ထဲဘယ်တော့မှမထည့်ဘူးဒါမှပဲကိုတို့နှစ်ယောက်ရဲ့ဆက်ဆံရေးကလည်းအမြဲတမ်းလွတ်လပ်နေမှာမဟုတ်လားကို့အနေနဲ့ကတော့ကိုဟာငှက်ကလေးရဲ့ဘာမှမဟုတ်တဲ့လူတစ်ယောက်ဖြစ်ရတာကိုပဲသဘောကျတယ်ဘာမှမဟုတ်တဲ့လူတစ်ယောက်ကဘာမဆိုဖြစ်လို့ရတယ်မဟုတ်လားဒီလိုပြောတော့ငှက်ကလေးကတိတ်လောဘကြီးတာပဲလို့ပြောပြီးတခစ်ခစ်ရှည်နေပြန်တယ်ကိုကငှက်ကလေးကိုတခါတလေဆိုသလိုဟိုလက်ဆောင်ဒီလက်ဆောင်တွေဝယ်ပေးဖို့ပဲမယ်ကောင်းခင်ကြီးတစ်ခုလုံးတော့ဘယ်တုန်းကမှမပေးဘူးသေးဘူးကို့အနေနဲ့မပေးချင်လို့တော့မဟုတ်ဘူးမတတ်နိုင်လို့သာမပေးဘဲနေရတာပဲပြောလို့သာပြောရတာငှက်ကလေးကရောကောင်းကင်တစ်ခုလိုချင်စိတ်ရှိရဲ့လားဆိုတော့သိမသေးကြလားဘူးကိုကသာသူ့ရဲ့ကိုပိုင်ကောင်းကင်တစ်ခုထဲမှာငှက်ကလေးပြန်တန်းနေတာကိုတစ်ဖက်သက်စိတ်ကူးရင်ကြည့်နေမိတာမဟုတ်လားဒါပေမဲ့အတွေးတွေဆိုတာကတော့အမြဲတမ်းတစ်ဖက်သက်ပဲဖြစ်နေမှာပဲကိုအနေနဲ့ငါကလေးရဲ့စိတ်แท้ကိုဖြစ်ဖြစ်တခြားသူတယောက်ယောက်ရဲ့စိတ်แท้ကိုဖြစ်ဖြစ်ဝင်ကြည့်လို့မှမရနိုင်တာပဲဒီတော့လဲနောက်ဆုံးတစ်နေ့ငါကလေးကတယောက်ယောက်ရဲ့ကောင်းကင်ထဲဝင်ပြီးပျော်ပျော်ကြီးပြန်တန်းနေရင်လဲအံ့ဩနေဖို့တော့လိုမှမထင်ဘူးကို့အနေနဲ့ငါကလေးစီကနေဘာမှပြန်မလို့ချင်ပါဘူးရဲ့လို့တော့မပြောနိုင်တာအမှန်ပဲဒါပေမဲ့ကိုလိုချင်တာတွေကတိတ်ကြီးကျခမ်းနားတဲ့အရာတွေတော့မဟုတ်ပါဘူးငှက်ကလေးကိုစီကပြန်ထွက်သွားကနေမှသူ့ရဲ့အတောင်တစ်ဖက်ကကို့ပါးကိုမတော်တဆရိုက်ခတ်မိသွားတာမျိုးစိတ်အေးလက်အေးရှိနေတဲ့ညနေခင်းတစ်ခုမှမထင်မှတ်ပဲငှက်ကလေးကိုစီရောက်လာတာမျိုးအဲ့ဒါမျိုးလေးတွေတော့ပါပဲအသေးအဖွဲလိုအင်ဆန္ဒလေးတွေကလည်းကြီးကျယ်ခမ်းနားတဲ့ခံစားချက်မျိုးတွေမွေးထုတ်ပေးနိုင်တာပဲမဟုတ်လားငှက်ကလေးနဲ့ကိုယ့်ရဲ့ရှည်ရည်ကတော့ဘဝနဲ့ပတ်သက်တဲ့တခြားကိစ္စတွေလိုမရေမရပါပဲဒါပေမဲ့ဖြစ်နိုင်မယ်ဆိုရင်တော့နောက်ဆုံးတစ်နေ့မှာကိုတိုင်လည်းငှက်ကလေးဖြစ်သွားလိုက်ခြင်း ਨੇ အဲ့ဒီနောက်တော့ကိုကငှက်ကလေးနဲ့အဝေးဆုံးအရက်ကိုပြန်ထွက်သွားမယ်လူတွေကငှက်ကလေးရဲ့ငှက်ကလေးဆိုတဲ့အလွမ်းဆက်ကိုမဆုံးနိုင်အောင်ပြောရင်ကြံရစ်ကြလိမ့်မယ်တကယ်တမ်းမှာတော့ကိုနဲ့ငှက်ကလေးနဲ့ကလွင့်မျောနေတဲ့တိမ်တွေရဲ့ဟိုဘက်မှာလူတွေမြင်တွေ့ခံစားနိုင်တဲ့တိမှုနယ်ပယ်ရဲ့တစ်ဖက်မှာလွတ်လွတ်လပ်လပ်ပြန်တန်းရင်မိကွန်းတွေမထုတ်ဘဲမိကွန်းတွေကိုလည်းဖြည့်စရာမလိုပဲတယောက်နဲ့တယောက်တွေ့စရာလည်းမလိုပါပဲနဲ့အမြဲတမ်းပျော်ရွှင်ရီမောနေကြရလိမ့်မယ် မင်းတန်ငှက်ကလေးမတ်22ရက်2016ကျေးဇူးတင်ပါတယ်ဗျ